အခုဒီဒေါ်ဆန်းစုကြည်ကိုရင်ရေးသားလျှောက်လဲထားတဲ့ချက်ထဲမှာသူ့ကိုဆွဆွဲထားတဲ့အမှုကိုတရားသူကြီးတွေအနေနဲ့ပေါ့လေစီရင်ချက်ချမဲ့နေရာမှာစစ်ဆိုးရအနေနဲ့နေအကျဲကျုပ်ချထားခဲ့တဲ့ကိစ္စဥပဒေနဲ့ညီမညီဆိုတာကိုအရင်စုံစမ်းစစ်ဆေးပြီးမှဟိုမှန်မှန်ကန်ကန်စီရင်ချက်ချလို့ရမယ်ဆိုတဲ့အနေထားဖော်ပြထားတာကိုတွေ့ရပါတယ်အင်ကအဲ့ဒီပိုင်းကိုရှင်းပြပေးပါလားရှင
်အဲ့ဒီအပိုက်ကလေဒီဥစ္စာကျွန်တော်တို့နဲ့ဒေါ်ဆန်းစုကြည်နဲ့တိုင်ပင်ပြီးတော့ဒီအမှုရဲ့ခုခံရေးလမ်းကြောင်းကိုရွေးတဲ့တည်းမှာအဲ့ဒါလမ်းကြောင်းတစ်ခုအဲ့ဒီလမ်းကြောင်းဆိုတာဘာလဲဆိုတော့2003ခုနှစ်ထဲကဒေါ်ဆန်းစုကြည်ပုံမှာထားခဲ့တဲ့30ကာကြီးလို့30ခါခွေးလို့ဒီအကျေချုပ်တို့လीဒီဟာတွေဟာဥပဒေနဲ့အညီမဟုတ်ဘူးဥပဒေပြဋ္ဌာန်းချက်တွေနဲ့မကန့်ညီတာတွေရှိတယ်ဒါကိုထောက်ပြတဲ့အနေနဲ့အင်္ဂလိပ်ကလိုင်းအော့ဖ်ဒီဖ ens တလို့ရှိတယ်ဒါကိုဒီသဘောကိုဒေါ်ဆန်းစုကြည်ကရေးထားတာပါ
ဟုတ်ကဲ့ဒီစစ်ဆိုးရဘက်ကဆွဆွဲနေတဲ့အပိုင်းကြတော့မစ္စတာရထောကျူးကျော်ဝင်ရောက်လာတဲ့ကိစ္စကဒေါ်ဆန်းစုကြည်ကတက်ဆိုင်ရာကိုအကြောင်းမကြားခဲ့တဲ့အချက်ကိုသူတို့ကအဓိကဆွဆွဲနေတော့ဒီကနေ့ဒေါ်ဆန်းစုကြည်နေတဲ့တက်ဆိုင်ရာအာဏာပိုင်တွေကိုဒီဂျူနီယာတော့ဝင်ရောက်လာတယ်ဆိုတာကိုကိုယ်တိုင်အဲ့လိုဘာကြောင့်အကြောင်းမကြားနိုင်ခဲ့ရလဲဆိုတဲ့အပိုင်းကိုအကယ်လို့ဘယ်လိုခုခံခြေပါခဲ့လဲရှင
်ကျွန်တော်ရှင်းပြလို့ရတယ်ပထမပိုင်းကအကြောင်းချင်းရာကိစ္စတပိုင်းအဲ့ဒါကဒေါ်ဆန်းစုကြည်ကိုယ်တိုင်ကျင့်သုံးဥပဒေနဲ့အညီတရားရုံးကိုတင်ခဲ့တဲ့စာတမ်းတစ်ခုရှိတယ်။အဲ့ဒီစာတမ်းမှာကသူ့အနေနဲ့ဘာဖြစ်လို့မစ္စတာရတောကိုလက်ခံခဲ့တယ်အကြောင်းမကြားတယ်လေဆိုတာတွေကိုသူအဲ့ဒီမှာအကုန်လုံးရှင်းထားတယ်ဒါအကြောင်းချင်းရအကုန်လုံးရှင်းထားတယ်လို့ပြောတာကသူအကြောင်းကြားခဲ့ဘူးတယ်အကြောင်းကြားခဲ့တော့လေရင်းပြီးဘူးဟမ် inquiry လုပ်တယ်လို့ပြောတယ်ဘာ inquiry မှလည်းမသိဘူးဒီလိုအကြောင်းချင်းရတွေပုံမှန်မူတည်ပြီးဒီအချက်ကိုရေးတာဒါအကြောင်းချင်းရချက်လက်ဒီဟာနဲ့ပတ်သက်ပြီးတော့ပဲဥပဒေအချက်လက်ကအဲ့ဒီလိုအကြောင်းကြားရမယ်လို့ဘယ်တော့မှညွန်ကြားတာမရှိဘူးစီကံချက်ထဲမှာလည်းမပါဘူးအဲ့ဒါဥပဒေ
ဟုတ်ကဲ့အင်္ဂလိပ်ဘက်ကနောက်တစ်ချက်ကကြတော့ဒီအမှုကြောင့်ပေါ်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေဒီကိစ္စပေါ့နော်အဲ့ဒီ1984အခြေခံဥပဒေဆိုတာအတိမဖြစ်တော့ဘူးလို့အင်္ဂလိပ်ဘက်ကပြတဲ့အကြောင်းရင်းပေါ့လေအဲ့ဒီအချက်ကိုအင်္ဂလိပ်ရှင်းပြလို့ရမလားရှင်
ဟုတ်တယ်88ခုနှစ်အရေးခင်ပြီးတဲ့အခါမှာစစ်တပ်ကတိုင်းပြည်အာဏာကိုသိမ်းတယ်စစ်တပ်ကတိုင်းပြည်အာဏာကိုသိမ်းတဲ့အတွက်စစ်အုပ်ချုပ်ရေးနဲ့တွားတယ်ဖွဲ့စည်းပုံခြေခံဥပဒေကိုမသုံးတော့ဘူးမသုံးတော့ဘူးဆိုတဲ့အကြောင်းကိုလည်းပညာချက်မှ190မှာလည်းပေါ်ပြတယ်နောက်ဆုံး2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေကိုအတည်ပြုခဲ့တယ်လို့သူတို့ပြညာတယ်အဲ့ဒီအတည်ပြုတဲ့2008ဖွဲ့စည်းပုံခြေခံဥပဒေနှိမ့်ထားမှလည်း84ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေအားတဲ့ရှိဖြစ်ရှိတဲ့ကသုံးငန်းတိုင်သွားပြီတဲ့အဲ့တော့ဒီစကလုံးတွေကဒီဥပဒေကသုံးခွင့်မရှိတော့ဘူးရပ်ဆိုင်သွားပြီလို့အင်္ဂလိပ်ဒီလိုလိုင်းနဲ့တင်တာပ
ါဟုတ်ကဲ့ဟိုတရားစွဲတဲ့လူတွေဘက်ကြတော့သူက84ဥပဒေရဆွဲထားတဲ့အချက်ပေါ်မှာပေါ့လေဒါသူတို့ဘက်ကကြတော့ဘယ်လိုဟိုရှောင်လဲခဲ့လဲရှင
်အဲသူတို့က84ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ဖျက်ကြောင်ပြင်ညာချက်မရှိသေးဘူးလို့ဒီအချက်ပေါ်မှာသွားတယ်
ဟုတ်ကဲ့အဲ့တော့နောက်ပိုင်းမှာဒီဒေါ်ဆန်းစုကြည်အမှုနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံတရားဥပဒေစနစ်မှာအဲစီရင်တုံးအစ်စ်တွေပေါ်လာနိုင်ဖို့အလားအလာရှိတယ်ဆိုတော့ဟိုတုံ့တက်မှုတွေပေါ်မှာကြတော့အင်္ဂလိပ်ဘယ်လိုမြင်ပါလဲရှင
်အဲ့ဒါပြောဖို့သိစောပါတယ်ဒီအမှုကဘယ်ထိသွားမလဲဘယ်မှာရောက်မလဲဒါကျွန်တော်တို့မှမသိသေးပဲဒါတွေပြောလို့မရသေးပါဘူး